အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲကွာတာဖိုင်နယ်ပွဲစဉ်တွေဆက်ပြီးတော့ရှင်ပြိုင်နေပြီးတော့ဆွီဒင်အသင်းနဲ့စပိန်အသင်းတို့ဆီမီဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။ဆွီဒင်အသင်းကဂျပန်နိုင်ငံအသင်းကို2ဂိုး2ဂိုးနဲ့အနိုင်ရပြီးတော့စပိန်အသင်းကနယ်သာလန်ကို2ဂိုးတကူနဲ့အနိုင်ရသွားပါတယ်စပိန်ကကစားကွက်အသာနဲ့ကစားခဲ့ပြီးတော့81မိနစ်မှာတော့ပန်နတီကနေတဆင့်ဥဆောင်ဂိုးရခဲ့တာဖြစ်ပါတယ်ပွဲပြီးကံဒီ92မိနစ်မှာတော့နယ်သာလန်ကနောက်ကျချေပါဂိုးသွင်းယူနိုင်ခဲ့လို့တကူစီတရေနဲ့အချိန်ပိုမိနစ်30ဆက်ပြီးတော့ကစားခဲ့ပါတယ်အချိန်ပိုဒုတိယပိုင်းပွဲချိန်118မိနစ်အချိန်မှာတော့စပိန်အသင်းကအနိုင်ဂိုးသွင်းသွားခဲ့တာပါဆွီဒင်အမျိုးသားအသင်းဘက်ကတော့ဆွီဒင်အမျိုးသမီးအသင်းကတော့အရင်တုန်းကကမ္ဘာဖလားမှာ3ချိန်တတိယနေရာမှာရောက်ခဲ့ပြီးတော့ဒီနှစ်16သင်းရှုံးထွက်အဆင့်မှာလက်ရှိချန်ပီယံအမေရိကန်အသင်းကိုအနိုင်ရထားပါတယ်။2011ခုနှစ်မှာအမျိုးသမီးကမ္ဘာဖလားချန်ပီယံဘိုးဆွေးခဲ့မှုတဲ့ဂျပန်အသင်းကိုတော့ဒီကနေ့ quarter final မှာဖြုတ်ထားနိုင်ခဲ့ပါတယ်။မနေ့ပြန်မှာတော့အင်ရှင်ဩစတြေးလျနဲ့ပြင်သစ်အင်္ဂလန်နဲ့ကိုလံဘီယာတို့ quarter final မှာဆက်ပြီးတော့ကစားကြအောင်မှာဖြစ်ပါတယ်ရှင်။